Welcome to the Voice of America in Burmese.
မင်္ဂလာညပိုင်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။ဗီဂျီးနီးယားပြည်နယ်ရှာလော့တ်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်ပွားခဲ့တဲ့သွေးထွက်သံယူအကြမ်းဖက်ဆမပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မှတ်ချက်စကားကိုသတင်းမီဒီယာတွေနဲ့ဝေဖန်သူတွေကတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းစည်းလေ့ကျင့်မှုတွေကိုရှေ့သတင်းပတ်ထဲစတင်မယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကပြောပါတယ်။ဒီလိုထိပ်တန်းရောက်ဒေသတွေနဲ့နိုင်ငံကသတင်းတွေကိုကူရနိုင်တဲ့အတူပြောပြပါမယ်ရှင်။
ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မူရစ်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့ဥရေတက်ကိုပြင်ဆင်ချက်အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါပြီ
။အနေနဲ့လက်ဝဲတိတ်ရှိတဲ့လူလေးကထောင်လေးကိုနှင်းနဲ့ချိန်ပြီးတော့ကျနေပြီနဲ့တကယ်တမ်းဒီကားအစီးလိုက်တွေ့တာအိမ်ထဲမှာအခန်းအတိတ်တွေ့တဲ့လူတွေက
ထောင်တန်းအစားလူမှုအကျိုးပြုလုပ်ငန်းတွေကိုအခမဲ့ထမ်းဆောင်ရမယ့်ဥပဒေပြင်ဆင်ချက်ကိုဥပဒေပညာရှင်နေသာမကအကျဉ်းထောင်စနစ်ပြင်ဆင်ရေးလှုပ်ရှားသူတွေကပါကြိုဆိုလိုက်တဲ့အကြောင်းနဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဟောင်းရဲ့စာပနာထိုင်းမြန်မာနယ်စပ်ကဒေသခံအာဏာပိုင်တဦးရဲ့သားနာမကျန်းဖြစ်ပြီးသေဆုံးခဲ့တာဟာမြန်မာပြည်က H1N1 virus ကြောင့်လို့ယူဆပြီးနယ်စပ်ဂိတ်တွေမှာကြားမရေးစစ်ဆေးမှုတွေတိုးမြင့်ထားပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့အခုအရင်ဆုံးထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရနိုင်တို့ကကြီးညာပါမယ်ရှင
်။ဗီဂျီးနီးယားပြည်နယ်ရှာလော့တ်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်ကုံကဖြစ်ပွားခဲ့တဲ့သွေးထွက်သံယူအကြမ်းဖက်ဆမပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မှတ်ချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့အတူဒီ Republican အထက်လွှတ်ချက်အမတ် Lindsey Graham ကိုပါတမန်တော် Donald Trump ကဒီနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာဝေဖန်လိုက်ပါတယ်။လူသေးဆုံးတဲ့အထိအကြမ်းဖက်ဆမပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းဒီစနေနေ့မှာတမရကပအားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးအဲဒီနောက်တနင်္လာနေ့မှာတော့မတိမငိဖြစ်အောင်လုပ်ခဲ့တဲ့နာစီလက်သက်တွေ KKK လှုပ်ရှားသူတွေနဲ့လူမျိုးကြီးစိုးရေးဝါရီတွေကိုရှုံချပါတယ်။ဒါပေမဲ့တခါနောက်တနေ့အင်္ဂါနေ့ရောက်တဲ့အခါမှာတော့အစောပိုင်းသူတွေပန်ခဲ့တဲ့အတိုင်းပဲလူမျိုးကြီးစိုးရေးဝါရီဆနပြသူတွေကိုရောချန်ပီယံဆနပြကြတဲ့သူတွေကိုပါပြစ်တင်ဝေဖန်ပြန်ပါတယ်။ဒီကြတဲ့တဲ့ပတ်ကုံကလူမျိုးကြီးစိုးရေးဝါရီတွေရဲ့ဆနပြပွဲတွေကိုတံပြန်ဆနပြခဲ့ကြတဲ့လူအုပ်ထဲကိုနာစီလက်တက်တူကကားကိုအချိန်နဲ့မောင်းဝင်တိုက်ခိုက်တာကြောင့်အသက်32နှစ်အရွယ်ဟဲသက်ဟေယာတိဆုံပြီးတော့နောက်ထပ်19ရောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့သမ္မတရဲ့မှတ်ချက်စကားကိုဩစာကြီးမားတဲ့ Republican နဲ့ Democrat အမတ်တွေအပြင်စီဝါရေးခေါင်းဆောင်တွေနဲ့စစ်ဘက်ထိတ်တန့်အရာရှိတွေကလည်းဝေဖန်ကြပါတယ်။ဒီလိုဝေဖန်သူတွေကတအုပ်ဖြစ်တဲ့ Republican ထက်လွတ်တော်အမတ် Graham ကိုသမ္မတကပုံထူးနေကဝေဖန်လာမှာတော့Graham ဟာဒီအမေရိကန်ပြည်သူတွေစိတ်သက်သာအောင်မဖြောင်းပြဘဲနဲ့သွေးကွဲအောင်လုပ်နေတယ်လို့ဆိုပါတယ်။ Charlotte ပြည်မှာဆန္ဒပြခဲ့ကြတဲ့လူမျိုးကြီးစိုးရေးဝါဒီတွေနဲ့ကွယ်လွန်သွားတဲ့ Miss Hea လို့တံပြန်ဆန္ဒပြသူတွေကိုသမ္မတကတန်းတူထားပြီးတော့နှိုင်းယှဉ်ပြောတာကတော့မကောင်းဘူးလို့ Graham ကသမ္မတကိုဝေဖန်ခဲ့တာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့စနေနေ့ကနာဇီထောက်ခံသူတဦးကကားနဲ့တိုက်တက်ခံလာရတဲ့အမျိုးသမီးတို့ဖျောင်းနိုင်ထုံဝပြည့်စုတောင်းပွဲကိုအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်ရှာလော့တ်ဘေးမြို့မှာဗုဒ္ဓရှင်ညကကျင်းပခဲ့ပြီးတော့လူရာပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်။လူမျိုးကြီးစိုးရေးဝါဒီလူလူစုဝေးမှုကိုတံပြန်ဆန့်ကျင်တဲ့ဆန္ဒပြတဲ့သူရာပေါင်းများစွာအတွင်းမှာတည်ဆုံသွားခဲ့တဲ့ Heather Hare အမတ်တရဝပြည့်စုတောင်းပွဲအတွင်းသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်ခဲ့ကြပါတယ်။လူမျိုးကြီးစိုးရေးဝါဒီတွေကိုတံပြန်နဲ့ဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းမှာအတော်များများနဲ့ဒဏ်ရာရသွားခဲ့ပါတယ်။ Heather Hare အနေနဲ့အမုန်းတရားကိုချုပ်ငိမ့်စေချင်တာပါ။သူ့အနေနဲ့တော့အခုလိုဖြစ်နေတာတွေကိုအားလုံးကိုရပ်တန့်ဖို့နဲ့တရားနဲ့တရားခွင့်လွှတ်ကြဖို့လိုအပ်တယ်လို့သူမရဲ့ဖခင်ဖြစ်တဲ့ Mark Hare ကပြောပါတယ်။ဒီလိုဝန်ထဲဘွယ်ကအဖြစ်ဆိုးကြီးနဲ့ပတ်သက်ပြီးတော့သမရရဲ့မပြတ်သားတဲ့ပြောဆိုချက်တွေကြောင့်တယူတန်အယူဆတွေပုံပြီးပြင်းထန်လာအောင်အပြည့်တလို့ဖြစ်စေတယ်လို့ Virginia ပြည်နယ်အထက်လွှတ်တော်အမတ် Tim Kaine ကတော့ဝပြုစုတောင်းပွဲအပြီးမှာဝေဖန်ပြောကြားလိုက်ပါတယ်။ဒီပြဿနာမှာနှစ်ဖက်စလုံးကိုအပြစ်တင်တဲ့သမ္မတထရမ့်ရဲ့အငင်းပွားစရာမှတ်ချက်နဲ့ပတ်သက်ပြီးတော့အထက်လွှတ်တော်မှတင်ကင်းကညှိနှိုင်းပြီးပြောကြားခဲ့တာဖြစ်ပါတယ်။ဒီဝတ်ပြုစုတောင်းပွဲမတိုင်ခင်မှာတော့သမ္မတထရမ့်က Heather Hare ဟာအမန်တကယ်ကိုထူးခြားတဲ့အမျိုးသမီးငယ်တဦးဖြစ်တယ်ဆိုပြီးတော့သူ့ရဲ့ Twitter ကနေအသေးအမှတ်ပြောကြားခဲ့ပါတယ်ခင်ဗျာ။
မေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစီလေ့ကျင့်မှုတွေရှေ့တွင်ပတ်တဲ့စတင်မယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးဂျိုးဆပ်တန်ဖို့ကပြောဆိုလိုက်ပါတယ်။နှစ်စဉ်စီလေ့ကျင့်မှုတွေမလုပ်ဖို့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကဒီဖိအားပေးပြောဆိုနေတဲ့ကြားမှာပဲအခုလိုပြောဆိုလိုက်ကြပါတရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုဒေါသထွက်စေတဲ့တောင်ကိုရီးယားနဲ့ပူးတွဲစီးလေ့ကျင့်မှုတွေကိုရပ်ဖြစ်ဖို့အစီအစဉ်မရှိဘူးလို့တရုတ်နိုင်ငံခီးစင်အတွင်းဗေကျင်းမြို့တော်မှာအမေရိကန်ပူးတွဲစီးအုပ်စုချုပ်များအဖွဲ့ဥက္ကဋ္ဌမရိန်တက်ဗိုလ်ချုပ်ကြီးဂျိုးဆပ်တန်ဖို့ကဒီကနေ့ပဲပြောသွားတာပါမြောက်ကိုရီးယားအနေနဲ့ဂျပန်တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအဖြစ်တရုတ်နိုင်ငံကိုပါချင်းချောက်လာနိုင်တဲ့လက်ရှိနျူကလ িয়ার လက်နက်နဲ့ပဋိပင်းတုံးကြီးစမ်းသပ်မှုတွေကိုရပ်တန့်ဖို့ဆန္ဒမရှိဘူးဆိုရင်အမေရိကန်ဘက်ကလည်းစီးလေ့ကျင့်မှုတွေရပ်ဖြစ်ဖို့စဉ်းစားမှာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးတန်ဖို့ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်နှစ်ခုပူးပေါင်းဆောင်ရွက်တဲ့အနှစ်စဉ်စီးလေ့ကျင့်မှုတွေကိုပို့ဟုနေ့မှာစတင်တာဖြစ်ပေမဲ့လို့တကယ်ကြီးကြီးမားမားစီးလေ့ကျင့်မှုကြီးတွေကိုတော့တနင်္လာနေ့မှလာမယ့်ဒီတနင်္လာနေ့ကျတော့မှစမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောင်းမှုတွေနဲ့ပတ်သက်လို့စီးနီးနဲ့ကြိုက်တွေ့ရမယ်ဆိုရင်တဟဆိုးရတဲ့ကိစ္စဖြစ်လိမ့်မယ်ဆိုတာကိုသိပေမဲ့လည်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုအမေရိကန်ပြည်ထောင်စုကပါချင်းချောင်းနိုင်တဲ့နျူကလ িয়ার ထိပ်ဖူးချက်ပဲ့ထိန်ဒုံးကြီးပိုင်ဆိုင်ခွင့်ပြုဖို့ဆိုတာကတော့ဘယ်လိုမှမဖြစ်နိုင်ဘူးလို့ဗိုလ်ချုပ်ကြီးဒန်ဖို့ကပြောပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပဲ့ထိန်တက်ဒုံးကြီးအစီအစဉ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စီးရရေးမြူခင်မှာတောင်ကိုရီးယားနဲ့အရင်ကြီးနိုင်ခွင့်ပြုချက်ရယူသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထက်လောင်းအာမခံပြောကြားခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်
။ဟမ်ဘန်ဒို에서의군사행동은우리대한민국만이결정할수있습니다။대한민국의동의없이
ကိုရီးယားကျွန်းဆွယ်မှာစီးရဲရရေးယူတိုက်ခိုက်တာမျိုးကိုတောင်ကိုရီးယားအနေနဲ့သာဆုံးဖြတ်ရမှာဖြစ်ပြီးတောင်ကိုရီးယားရဲ့ခွင့်ပြုချက်မရပဲဘယ်နိုင်ငံကမှစီးရဲရရေးယူဆောင်ရွက်တာမျိုးလုပ်လို့မရပါဘူး။မြောက်ကိုရီးယားပေါ်တတိနည်းနဲ့ရေးယူဆောင်ရွက်တာမျိုးမလုပ်ခင်မှာကျွန်တော်တို့နဲ့သဘောတူညီမှုရယူပြီးအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကိုအမေရိကန်သမ္မတထရမ့်ကကတိပြုထားပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းပြောသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားကြားတစ်ဖက်နဲ့တစ်ဖက်တင်းတင်းမာမာပြောဆိုရာကနေတကယ်စစ်ပွဲဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေချိန်မှာသမ္မတမွန်ဂျေအင်းကဒီကနေ့အဲ့လိုပြောကြားခဲ့တာပါတင်းမာနေတဲ့အခြေအနေတွေရောကြသွားရေးတန်တမာရေးရဆောင်ရွက်တဲ့အနေနဲ့အထူးတန်တမာတူမြောက်ကိုရီးယားကိုဆေးလွတ်ဖို့စဉ်းစားနေတယ်လို့လည်းသမ္မတကပြောပါတယ်အမေရိကန်ပိုင်ကွမ်ကျွန်းကိုဒုံးကျည်နဲ့ပြစ်ခတ်မဲ့အစီအစဉ်ရွှေဆိုင်ကြောင်းမြောက်ကိုရီးယားနိုင်ငံမှသတင်းဌာနကအင်္ဂါနေ့ကကြေညာပြီးတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအနေနဲ့အခုလိုအစီအစဉ်ရွှေဆိုင်လိုက်တာဟာတိတ်ကိုညံအမျှော်မြင်ရှိပြီးစင်ကျင်သုံးသပ်ထားတဲ့ဆုံးဖြတ်ချက်တည်းရချလိုက်တာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာပေါ်ထိုးနေကရေးသားလိုက်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်မှာတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့လည်းပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA American တန်ကနေဂျာတာရီနီညဒေတာရီနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးတော့ပါမယ်ရှင်။ပြည်ပခါဝေရှိနေတဲ့ကက်ရှမီးယားဒေတာမှာအိန္ဒိယထိန်းချုပ်မှုကိုတော်လှန်နေကြတဲ့အကြီးဆုံးလက်နက်ကိုင်အဖွဲ့ Hizbul Mujahideen ကိုနိုင်ငံသားအစံဖက်အဖွဲ့တစ်ခုအဖြစ်နဲ့အမေရိကန်ပြည်ထောင်စုကတတ်မှတ်လိုက်တာနဲ့ပတ်သက်လို့ပါကစ္စတန်ဆိုရကဝေဖန်လိုက်ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်လှုပ်ဆောင်မှုကိုစိတ်ပြတ်မိရဲ့လို့ပါကစ္စတန်နိုင်ငံသားရေးဌာနပြောခွင့်ရနာဖီဇာကာရီယာက VOA ကိုဒီကနေ့ပြောပါတယ်။ကက်ရှမီးယားဒေသဟာပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံအကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတကာသိပြဿနာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အကောင့်ထဲပေါ်တဲ့နေရာမှာလည်းဆယ်စုနှစ်တွေနဲ့ချီကြန့်ကြာနေတာဖြစ်တယ်လို့သူကပြောပါတယ်။အိန္ဒိယထိန်းချုပ်ရာဂျမ္မူးနဲ့ကက်ရှမီးယားဒေသတွေမှာနှစ်ပေါင်း90ကြာကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးတောင်းဆိုနေကြတဲ့အဖွဲ့တွေနောက်သူတို့ကိုထောက်ခံတဲ့သူတွေကိုအကြမ်းဖက်သမားတွေလို့သတ်မှတ်တာဟာမတရားဘူးလို့ပြောခွင့်ရဇာကာရီယာကဆိုပါတယ်။ဟစ်ဘူမူဂျာဟီဒင်အဖွဲ့ကိုနိုင်ငံတကာအစံဖက်အဖွဲ့စီရင်တဲ့မှာအမေရိကန်နိုင်ငံသားရေးဌာနကဒီပုံထူးနေတုန်းကပဲထည့်သွင်းတတ်မှတ်လိုက်တာဖြစ်ပါတယ်။ဒီအဖွဲ့အနေနဲ့အစံဖက်တိုက်ခတ်မှုတွေလုပ်ဖို့လိုအပ်တဲ့အရေးမြစ်တွေမရအောင်ဟန်တာနိုင်ဖို့အတွက်အခုလိုအစံဖက်အဖွဲ့စီရင်တဲ့မှာထည့်သွင်းတာဖြစ်တယ်လို့ဆိုပါတယ်။ဒီအဖွဲ့ကလွန်ခဲ့တဲ့နှစ်နှစ်ကျော်လုံးကလူ18ယောက်တန်ရာရခဲ့တဲ့ဘုံခွဲတိုက်ခတ်မှုအပါအဝင်တိုက်ခတ်မှုအတော်များများကိုကျွလွန်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုလိုအစံဖက်အဖွဲ့စီရင်သွင်းလိုက်တဲ့အတွက်အမေရိကန်မှာဒီအဖွဲ့ရဲ့ပိုင်ဆိုင်မှုတွေရှိရဆိုရင်ပြိပင်နိုင်ပြီးတော့အမေရိကန်နိုင်ငံသားတွေကိုလည်းဒီအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေလုပ်ကိုင်ခွင့်တားမြစ်လိုက်တာဖြစ်ပါရဲ့ရှင်။
စစ်ပွဲတွေဖြစ်ပွားနေတဲ့တောင်ဆူရနိုင်ငံကနေအိန္ဒိယယူကန်ဒါနိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတသန်းကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။ပြီးခဲ့တဲ့နှစ်တွင်တောင်ဆူရန်ကနေယူကန်ဒါနိုင်ငံကိုနေစဉ်ဒုက္ခသည်1800ထွက်ပြေးလာနေတာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။တစ်ချိန်တည်းမှာပဲနောက်ထပ်ဒုက္ခသည်တသန်းကတော့ဆူဒန်၊အီသီယိုးပီးယား၊ကင်ညာ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။အစ်တရောက်လာတဲ့ဒုက္ခသည်တွေရဲ့အဆိုအရတောင်ဆူရနိုင်ငံမှာအရသာပြည်သူတွေဟာနေအိမ်တွေမှာအရှင်လက်လက်မီးရှို့ခံရတာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာအရာနောက်ဆက်ဆော်ကားတာတွေနဲ့ယောက်ျားလေးတွေဆိုရင်လည်းစစ်တပ်ထဲအတင်းအဓမ္မသွတ်သွင်းခံရတာအပါအဝင်အကြမ်းဖက်မှုတွေဆက်စပ်ဝါကြုံနေရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့$640,000လောက်လိုအပ်တဲ့အကြောင်းကုလသမဂ္ဂကခံမှန်းပြောဆိုထားပြီးလက်ရှိမှာဒီလိုအပ်ချက်ပမာဏရဲ့၅ပုံတစ်ပုံကိုပဲရရှိထားသေးတယ်လို့ဆိုပါတယ်။ကမ္ဘာစားနပ်ရိက္ခာအစည်းအဝေး WFP မှာရန်ကုန်ငွေအလုံးလောက်မရှိတာကြောင့်တချို့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေဖြတ်တောက်ခဲ့ရသလိုစာသင်ကျောင်းတွေအလုံးလောက်မစောက်ပေးနိုင်တာကြောင့်လည်းတချို့စာသင်ကျန်းတွေမှာကျောင်းသား200ကျော်အထိရှိနေပါတယ်။ကမ္ဘာနိုင်ငံတစ်ခုဖြစ်တဲ့တောင်ဆူဒန်မှာမြောက်ပိုင်းကနေခွဲထွက်ခဲ့ပြီးတဲ့နောက်နှစ်နှစ်အကြာမှာ2013ခုနှစ်ဒီဇင်ဘာလမှာဖီရက်စ်စတင်ဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာ2014ခုနှစ်ကဒီမိုကရေစီတောင်ဆူရဲဆန္ဒပြပွဲကြီးဖြစ်ပွားခဲ့တာနဲ့ဆက်ဆက်ပြီးလူငယ်တက်ကြွလှုပ်ရှားသူဂျော်ရှွာဝေါင်းနဲ့အတူနောက်ထပ်ကျောင်းသားခေါင်းဆောင်တို့အုပ်ကိုအရင်ကသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်မျိုးကိုပြောင်းလဲပြီးတော့ဒီကနေ့ထောင်နဲ့တည်တည်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဂျော်ရှွာဝေါင်းနဲ့အတူကျောင်းသားခေါင်းဆောင်လည်းဖြစ်လွတ်တော်မဲ့ဖြစ်ဖို့မသင့်လျော်ဘူးဆိုပြီးတော့ရွေးကောက်ပွဲမှာအနိုင်ရပေမဲ့လို့ပယ်ချခံထားတဲ့နေသင်လောရိုကို2014ခုနှစ်စက်တင်ဘာလဆန္ဒပြပွဲကိုဦးဆောင်မှုတရားမဝင်စုဝေးမှုတွေဖြစ်အောင်လှုံ့ဆော်မှုတွေနဲ့အပြစ်ရှိတယ်လို့ဆိုပြီးတော့ရဲရွာလူမှုလုပ်ငန်းတွေမှာတာဝန်ထမ်းရမယ်ဆိုပြီးပြစ်ဒဏ်ချခဲ့တာပါ။နောက်ထပ်တက်ကြွလှုပ်ရှားသူလူငယ်တဦးဖြစ်တဲ့ Alex Chang ကိုတော့ဆိုင်ရထောင်နဲ့၃ဘက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့အခုခါမှာတော့ဒီပြည်ရဲနှစ်တုံးကချမှတ်ခဲ့တဲ့အဲ့ဒီပြစ်ဒဏ်တွေကိုထပ်တိုးပြီးတော့သူတို့အားလုံးကိုထောင်နဲ့ချမှတ်ဖို့ဒီကနေ့တရားရုံးမှာတရားသူကြီး၃ဦးကဆုံးဖြတ်လိုက်ကြပါ။နေသလောကိုတော့ထောင်နဲ့၈လ၊ Alex Chang ကိုထောင်နဲ့၇လနဲ့ Joshua Wong ကိုထောင်နဲ့၆လအတီးတီးချမှတ်လိုက်ကြပါ။သူတို့ဟာ2014ခုနှစ်တုံးကဗြိတိရှ်ကိုလိုနီဟောင်ဟောင်ကောင်မှာတရုတ်ပြည်မကြီးဆိုရာကလွတ်လပ်တဲ့ရွေးကောက်ပွဲတွေချင်းပါဖို့ကန့်သက်ထားတာကိုစက်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့ကြတာဖြစ်ပါတယ်။တရင်းစတဲ့ဘက်ကြာအဲ့ဒီဆန္ဒပြပွဲတွေကြောင့်ဟောင်ကောင်တဝမ်းဒီအချက်ကြာကြတဲ့နေရာတွေမှာစီးပွားရေးလုပ်ငန်းကြီးတွေရပ်တန့်တဲ့အထိဖြစ်ခဲ့ရပါတယ်ရှင
်။29ချိန်မြောက်အရှိတောင်အာရှအကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲကိုဒီကနေ့မြန်မာအမျိုးသမီးအသင်းနဲ့မလေးရှားအမျိုးသမီးအသင်းတို့ကစားကြတာအခုတင်မဲ့ပွဲစဉ်ပွဲပြီးသွားပါတယ်။မြန်မာအသင်းကအရှင်မလေးရှားအသင်းကို5ဂိုးဂိုးမရှိနဲ့အနိုင်ရရှိသွားပါတယ်။ပထမပိုင်းမှာမြန်မာအမျိုးသမီးအသင်းကမလေးရှားကိုခြေတာနဲ့ဖိကစားခဲ့ပေမဲ့ဂိုးမသွင်းနိုင်ခဲ့ပဲတရေဖြစ်နေခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းပြန်စပြီး9မိနစ်မှာမလေးရှားဘက်ကကိုဂိုးကိုသွင်းလို့မြန်မာအသင်းဂိုးစရပါတယ်။ကျန်တဲ့4ဂိုးကိုတော့မြန်မာအသင်းဘက်ကခင်မိုးဝေက1ဂိုးဝင်းတင်ကြီးထွန်က1ဂိုးသွင်းယူခဲ့တာဖြစ်ပါတယ်။အခုနေ့ရှိတော့အရှာအကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားနဲ့အတူထိုင်းဗီယက်နမ်ဖိလစ်ပိုင်မြန်မာတို့၅နိုင်ငံဝင်ပြိုင်ကစားကြတာဖြစ်ပါတယ်မြန်မာအမျိုးသမီးအသင်းဟာပထမပွဲမှာတော့ထိုင်းကို3ဂိုး2ဂိုးနဲ့ရှုံးထားပါတယ်ရှင်းတော်အစားအစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲတွေကိုကျင်းပခဲ့တာ6ချိန်ရှိသွားခဲ့ပြီးတော့ထိုင်းအသင်းက5ချိန်အနိုင်ရထားပြီးဗီယက်နမ်အသင်းက4ချိန်နိုင်ထားပါတယ်မြန်မာအမျိုးသမီးအသင်းကတော့1998 2003နဲ့2005ခုနှစ်မှာဒုတိယ3ချိန်ရထားမှုပါတယ်ခင်ဗျာ
ကြာသပတင်းနဲ့ညပိုင်းထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မိန့်ညက်တွေစက်တိုက်နားဆင်ရပါမယ်ရှင်။မူရစေတုံဆွဲသူတွေကိုထောင်ချအပြစ်ပေးမဲ့အစားလူမှုအကျိုးပြုလုပ်ငန်းတွေမှာအခမဲ့ဆောင်ရွက်စေရမယ့်ပြစ်ဒဏ်မျိုးချမှတ်ဖို့ပြင်ဆင်ထားတဲ့ဥပဒေတရားကိုအမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါပြီ။မူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေပြင်ဆင်ချက်အရမူရစေသုံးသူတွေအနေနဲ့လူမှုအကျိုးပြုလုပ်ငန်းတွေမှာအခမဲ့ဝင်ရောက်လုပ်ကိုင်ရမယ့်ဥပဒေပြင်ဆင်ချက်အပေါ်တရားရေးပိုင်းကရောအကျဉ်းထောင်ပြုပြင်ပြောင်းလဲရေးလှုပ်ရှားဆောင်ရွက်နေသူတွေကပါကြိုဆိုကြတဲ့အကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။မူရစေသုံးဆွဲသူတွေကိုပြစ်ဒဏ်ချမှတ်တာမှာထောင်ဒဏ်နဲ့အစလူမှုရေးအကျိုးပြုလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်ရမယ့်ပြစ်ဒဏ်တွေအဖြစ်ပြောင်းလဲကျင့်သုံးဖို့ပြည်ထရေးဝန်ကြီးဌာနရဲ့ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။မူရစေသုံးဆဲသူတွေအနေနဲ့လူမှုအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်ခြင်းပြစ်ဒဏ်ဆိုတာမှာကြီးကျက်သူရှေ့မှောက်တမတ်ဝတ်စုံနဲ့တမတ်နာရီပြည့်မီအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။တစ်ပင်ဆိုင်တာလန်တတာပြုပြင်တာတန်ရှင်းရေးလုပ်ငန်းတို့လို့လ
long and dreamer. A car jing with me, you way. A come a way up, look and yam, my pibari. A mute that little dog, my shinny, you out thing at all. Uberi, pinsin jet bomber, a cool loop, your body.
On which you are concerned, do not be a grand ball. I yas win, never dreams you be met, don't say to pitches or not. ออซีวากูดาบูบานะเลิกดาบ่ตงกระเนี่ยจ่อပြီးတော့လက်ဝဲတွေးရှိရဆိုရင်တော့ဒါထုံးလန့်တိုင်းပေါ့ဟိုပြည်တံသွားမဲ့စကားများတာပေါ့เนาะဟိုကသုံးဆွဲသူဆိုရင်ကျွန်တော်ကထောင်ချရဲ့အစင်းလေးကိုမရှိတော့ဘူးအဲ့ဒီသုံးဆွဲသူသုံးဆွဲသူအစင်းအနေပေါ့အဲ့ဒီဆံမျိုးရောင်းချရဲ့အစင်းမျိုးဖြစ်ရင်တော့ဒါဥပဒေကြောင့်ရသွားပေါ့လीเนาะ
အသုံးဆွဲခွင့်ပေးထားတဲ့လူလက်ဝဲတွေ့ပြီမဲ့အတူကိုလည်းဒါခံဝင်ချုပ်ချုပ်ပြီးတော့လူဝေးဟိုဟာဒီမှာစေဝါကုသပြီးတော့လူဝေးလုပ်ငန်းတွေလုပ်ဖို့အတွက်အဲ့လိုသတ်မှတ်ပေးထားရရရှိပါတယ်အချင်းကြနေသူအများစုကမူရစေဆွဲသူတွေလက်ဝဲတွေ့ရှိသူတွေဖြစ်နေတာကြောင့်ဒီဥပဒေပြင်ဆင်တဲ့ဆောင်ရွက်ချက်ကအကျဉ်းသားလျှော့ချရေးနောက်မူရစေဆွဲသူတွေလက်ဝဲတွေ့ရှိထားသူတွေကို ပြန်ပြီးတော့ထူထောင်ပေးနိုင်မယ်အစီအစဉ်အဖြစ်အကျဉ်းထောင်ပြုပြင်ပြောင်းလဲရေးဆိုင်ရာလှောက်ရှားသူတို့ကရှုမြင်ပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့ AAPP
ဒီမွေးစေဝါရောင်းချမှုတုံးဆွဲမှုကိုထိန်းချုပ်နိုင်မှုအတွက်ဥပဒေအတိုင်းတရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့ကအရေးကြီးတယ်လို့လည်းဦးတိန်နိုင်ကထောက်ပြပါဗျာဥပဒေအရမွေးစေဝါသုံးနိုင်ငံသုံးဆွဲတဲ့လူတွေဒီလက်ဝဲနိုင်ငံလက်ဝဲတွေ့ရှိတဲ့လူတွေကတော့ထောင်လေးကိုနှိမ့်နေချီပြီးတော့ဟိုကြနေပြီနဲ့တကယ်တမ်း
ဒီကအစိလိုက်တွေ့တာအိမ်ထဲမှာဟိုအခန်းအတိတ်တွေ့တဲ့လူတွေကတော့ပိုင်ဆိုင်နဲ့ဖြစ်သွားတာလို့ဖြစ်သွားတဲ့ကိစ္စမျိုးတွေအများကြီးရှိပါတယ်ပြည်ထောင်စုဝန်ကြီးဌာနကဥပဒေပြင်ဆင်ချက်တင်သွင်းခဲ့တဲ့အထက်မှာတော့ပြည်ထောင်စုပြောင်းလဲကျင့်သုံးဖို့ဆေးကုသပေးရေးနဲ့ပြန်လည်ထူထောင်ရေးပိုင်းမှာလည်းပြုပြင်ပြောင်းလဲထားတာတွေ့ပါတယ်အမျိုးသားလှတ်တော်ဘက်ကအတည်ပြုခဲ့ပြီးဖြ ဥက္ကဋ္ဌဟောင်းရဲ့စာပနာညင်ကွင်းကိုလည်းပြောပြပေးပါဦးမယ်စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်မမမမရည်တည်ခဲ့တဲ့ကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုဂုဏ်ပြုရမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဝိုင်းဝန်းလှုပ်ဆောင်မယ်ဆိုတဲ့တန်ဋိဌာန်နဲ့ဂုဏ်ပြုကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဒီကနေ့ရေဝဲတုတ်တံမှာကျင်းပတဲ့ဦးအောင်ရွှေရဲ့စာပနာအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကပြောပြပေးမှာပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရည်တည်ရေးအတွက်တင်မဟုတ်ပဲဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုပါတီကောင်းဆောင်ဟောင်းတဦးအနေနဲ့သာမကတမရတော်ဟောင်းတဦးဖြစ်သောတာမတ်ကြီးဟောင်းတဦးအနေနဲ့ပါလေးစားဂုဏ်ပြုကြောင်းဦးအောင်ရွှေရဲ့ဇာပနာမှာဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါ
ဒီနေ့30ရက်လောက်မှာဘဝဦးအောင်ရွှေကရှေ့ရနေတော့ဒီဘာရီနဲ့ကြောက်ခဲ့တာလည်းပါတယ်ဒီရနေဆိုတော့ဒီဘာရီကိုအောက်ခံရတာအပေးရတာလည်းပါတယ်ဒီအချိန်လုံးမှာဘဝဦးအောင်ရွှေရဲ့စိတ်ကမှာဒီမိုကရေစီရရှိရေးဒီနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့ရက်ဒီရေးကကိုအမြဲတမ်းမမမမရှိရကျွန်တော်တို့ဒီနေ့ဒီမိုကရေစီပေါ်ရည်နဲ့ဒီနေ့တော့အောင်ရှင်ဘုံပြတဲ့အခါမှာပုဂ္ဂိုလ်ရဲ့ဦးနေနဲ့ဘုံပြတာဖြစ်ပါလေ။ဒါကတော့ရာဇဝင်ဟောင်းတို့ဦးနေနဲ့ဘုံပြတာဖြစ်ပါလေ။စာမန်ကြီးဟောင်းတို့ဦးနေနဲ့လည်းဘုံပြတာဖြစ်ပါလေ။အထူးသဖြင့်တော့ကျွန်တော်ရဲ့မြန်မာဒီမိုကရေစီပေါ်ရည်နဲ့ဥက္ကဋ္ဌဟောင်းဒီမိုကရေစီရှင်ကိုခေါင်းဆောင်ကျောင်းနေနဲ့ကျောင်းပုံပြတာဖြစ်ပါတယ်။အဲဒီလိုပုံပြတဲ့အခါမှာတကယ်ကိုပုံပြတဲ့နေရာတော့ရိုးရိုးလေးပါရှင်။ဘာလို့အားလုံးစိတ်မှန်တဲ့ပုံပြတဲ့တဲ့လို့ပြောပြီးတူတောင်းဆိုင်ဖို့အတွက်ဘဝမပြေတော့ရုပ်ရမယ်ဆိုတဲ့သံလေးခံနဲ့ပုံပြတာဟာကောင်းတဲ့ပုံပြဖြစ်ပါတယ်လို့ပြောရတဲ့ဒီပုံပြတဲ့ဆင
်းဦးအောင်ရွှေဟာ1989ခုနှစ်ဒေါန်ဆန်းစုကြည်နေအိမ်ကျေကျုပ်ကြာခံရခြင်းနောက်ပိုင်း ပါတီဥက္ကဋ္ဌတာဝန်ယူခဲ့သူဖြစ်ပါတယ်။အနေဒီဥက္ကဋ္ဌဟောင်းဦးအောင်ရွှေဟာကိုကျိုးအတွက်နာမည်ရဖို့အတွက်တွေမဟုတ်ပဲတာဝန်သိစိတ်နဲ့အများအကျိုးဆောင်ရွက်ခဲ့သူအဖြစ်ဒေါန်ဆန်းစုကြည်ကချီးကျူးဂုဏ်ပြုခဲ့ပါတယ
်
ဒီကနေ့ကျင်းပတဲ့ဦးအောင်ရွှေရဲ့ဇာပနာအခမ်းအနားကိုဒေါန်ဆန်းစုကြည်အပြင်ဦးဝင်းထိန်လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းနဲ့မန္တလေးတိုင်းဝန်ကြီးချုပ်တွေအပြင်အနေဒီတာဝန်ရှိသူတွေနဲ့ပါတီဝင်အတော်များများလာရောက်ကာရဝပြုခဲ့ကြပါတယ်။ဦးအောင်ရွှေကိုပဲခူးတိုင်းတဲကုန်းမြို့မှာမူးဖွားခဲ့ပြီးတော့1940မှာရန်ကုန်တက္ကသိုလ်ကနေအင်္ဂလိပ်စာနဲ့ဘွဲ့ရခဲ့ပါတယ်။ဦးအောင်ရွှေဟာဗိုလ်ချုပ်အဆန်ဦးဆောင်ခဲ့တဲ့ဗမာလူလက်ရေးတပ်မတော်ဗမာကာကွယ်ရေးတပ်မတော်နဲ့ဗမာမျိုးချစ်တပ်မတော်တွေမှာ1942ခုနှစ်ကနေ1945ခုနှစ်အထိအမှုထမ်းခဲ့သူဖြစ်ပြီးတော့လွတ်လပ်ရေးမော်ကွန်းဝင်ပထမအဆင့်စီတူဘွဲ့တရေစီတူဘွဲ့မော်ကွန်းဝင်ပထမအဆင့်ရရှိခဲ့သူဖြစ်ပါတယ်1958အိမ်ဆောင်အစိုးရလက်ထက်မှာဗိုလ်မှူးချုပ်တာဝန်ထမ်းရွက်ခဲ့ပြီးတော့1962ခုနှစ်မှာတပ်မတော်ကအငြင်းစားပေးခြင်းခံခဲ့ရပြီးတဲ့နောက်1963ကနေ1985ခုနှစ်အထိအော်စတြေးလျနယူးဇီလန်အီဂျစ်ပြင်သစ်နဲ့စပိန်နိုင်ငံတွေမှာနိုင်ငံနိုင်ငံတာမတ်ကြီးတာဝန်ထမ်းဆောင်ခဲ့ပါတယ်1988ဒီမိုကရေစီရေတော်ဝန်ကြီးမှာတမှုဟောင်းများအဖွဲ့မှာပါဝင်ခဲ့ပြီးတော့မြူသားဒီမိုကရေစီဖွဲ့ချုပ်တည်ထောင်မှာလည်းပါဝင်ခဲ့ပါတယ်။1990အထွေထွေရွေးကောက်ပွဲမှာမြန်ကုန်မြို့နယ်ကနေဝင်ရောက်ရှင်ပြန်ရွေးချယ်ခံခဲ့ရပါတယ်။ဦးအောင်ရွှေဟာ2008ခုနှစ်ကြမှာဂျမားရေးအရာပါတီတာဝန်တွေကနေအနားယူခဲ့ပြီးတော့ကွဲလွန်ချိန်မှာအသက်101နှစ်ရှိပါပြီခင်ဗျာ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဟောင်းအငိမ့်စာတမရော်အရာရှိကြီးဦးအောင်ရွှေရဲ့ဇာပနာအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူပြောပြသွားတာပါ။အခုရာသီတုတ်ကွေး H1N1 virus နဲ့ဆက်စပ်နေတဲ့သတင်းလွှာတစ်ပုဒ်ကိုနှာစင်ကြားရပါမယ်ရှင်။မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံထခရိုင်တွင်ဒေသခံတဦးသေဆုံးခဲ့တာဟာမြန်မာနိုင်ငံမှာလူအသေးအပြောက်တွေကြုံနေရတဲ့ H1N1 ရာသီတုတ်ကွေးကူးစက်မှုကြောင့်ဖြစ်နိုင်တယ်ဆိုတဲ့သံတမန်နဲ့ထိုင်းနိုင်ငံဘက်ကမှစစ်ဆေးနေပါတယ်။ဒေသခံအာဏာပိုင်တဦးရဲ့သားဖြစ်သူဟာမနေ့တုန်းကတေဆုံးခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားတရားဝင်ဖြတ်သန်းသွားလာနေကြတဲ့နယ်စပ်ဂိတ်တစ်ခုဖြစ်တဲ့ချစ်ကြည်ရေးတရားမှာကျမ်းမာရေးအတွက်စစ်ဆေးမှုတွေတိုးမြှင့်ဆောင်ရွက်နေတဲ့အကြောင်းဒေသခံတွေကပြောပြတာပါအပြည့်စုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမြဝတီဘက်ကိုစီးပွားရေးလုပ်ငန်းကိစ္စရည်နဲ့အတော်သာလုပ်ရင်းမဲလမတ်မြို့နယ်အုပ်ချုပ်ရေးမှူးသားဟာရုတ်တရက်တေဆုံးသွားခဲ့တာကြောင့်H1N1 ရာသီတုတ်ကွေးကြောင့်တည်ဆုံတာဖြစ်နိုင်တယ်ဆိုတဲ့တန်တရားနဲ့စစ်ဆေးမှုတွေကိုထိုင်းကျမ်းမာရေးဌာနဘက်ကလုတ်ဆောင်နေပါတယ်။ဒီနောက်မှာတော့နေဆက်တရားထိတ်မှာကျမ်းမာရေးစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်လုပ်လာတယ်လို့လည်းထိုင်းသတင်းတောက်တူကပြောပြပါတယ်
။ဟုတ်ကဲ့ပြောတယ်သူတိုးနေတာပါလားသူဟောစာတော့ specific တော့ရှောက်တယ်ဒီဆက် confirm မဖြစ်ဘူး
။
အဲ့ဒီကိန်းမီမီကြီးလည်းကျမ်းမာရေးတော့ကောင်းတယ်။ပြည်လို့ဒီလိုမျိုးတော့ဖြစ်လာတယ်။နောက်ဒီနေ့မကနာမလို့တော့ရှိတယ်
ထိုင်းတရင်းနေမှာတော့ဒါဟာ H1N1 ရာသီတုတ်ကွေးရောဂါနဲ့တေဆုံးတာဖြစ်နိုင်တယ်ဆိုပြီးရေးသားနေတာပါ။ရမရေးဌာနကအတိမပြုသေးပေမဲ့တေဆုံးသူရဲ့သွေးကိုထိုင်းမျိုးသားဗဟိုစေတိတ်ပံဥစည်းတနာဌာနကိုပို့ဆောင်ထားပြီးအတိပြုချက်ရယူရအောင်မယ်လို့ဆိုပါတယ်။မကြာခင်မှာတော့ H1N1 ရောဂါပိုးနဲ့တေဆုံးတာဟုတ်မဟုတ်အတိပြုပေးမယ်ဆိုပြီးသတင်းတောက်တွေကိုပြောကြားခဲ့တာပါ။တေဆုံးသူဟာမြန်မာနိုင်ငံဘက်ချံမြဝတီမြို့ကိုသွားလာနေသူဖြစ်ပြီးအသက်38နှစ်အရွယ်ကျမရေးကောင်းမွန်သူလို့ဆိုပါရယ်ဩဂုတ်လ12ရက်နေ့ကရုတ်တရက်ဖြားနာမှုဖြစ်ပြီး16ရက်နေ့မှာတေဆုံးသွားခဲ့တဲ့အတွက် H1N1 ရာသီတုတ်ကွေးတန်တရားရှိနေကြတယ်လို့လည်းဆိုပါရယ
်ဟိုကဘုပ္ပံမှာအပြင်ကတွားပြင်တာတွားလူမျိုးတစ်ခု H1N1 မပြည့်တူပထမသူဟာကဆယ်မရဲ့နေ့တပ်ခီလိုက်သူဆေးတော့ရှားတယ်ဆေးတော့တော့ဝင်နောင်ဆယ်လေးရက်နေ့ဆီရောက်တွားတော်ပြီနာတို့ကိုပို့တော့တတိယ
ထိုင်နိုင်ငံမဲဆောက်မြို့နယ်အတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေဟာတိတ်နေချီရှိနေပြီးယောဂါကာကွယ်ဆေးထိုးပေးဖို့အတွက်မဲဆောက်ဆေးရုံကြီးမှာကာကွယ်ဆေးမလုံလောက်တာကြောင့်ပြည်နယ်ကျန်းမာရေးဌာနကအကူအညီတောင်းခံနေရပါတယ်။ထိုင်ကျန်းမာရေးဝန်ကြီးဌာနကုသရောဂါပြန့်ပွားမှုထိန်းချုပ်ရေးရုံးရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာတော့ဇူလိုင်လနဲ့ဩဂုတ်လအတွင်းမှာ
H1N1ရောဂါပိုးတွေ့ရှိသူ226ဦးရှိခဲ့ပြီးသေဆုံးသူလူနာ26ဦးရှိသွားပြီဆိုပြီးကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ် မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ် 9:00 နာရီနဲ့မနက် 9:00 ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ရဲ့ကြာတာပရင်းနေ့ညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။ အခု နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုတွင်ပြီးခဲ့တဲ့သတင်းပတ်ကဖြစ်ခဲ့တဲ့သွေးထွက်တန်ရုပ်အကြမ်းဖက်မှုတွေအတွက်လူပြူကြီးစိုးရေးဝါဒတွေနဲ့တံပြန်ဆန္ဒပြသူတွေနှစ်ဖက်စလုံးမှာအပြစ်မကင်းဘူးဆိုတဲ့သဘောထားမှတ်ချက်မျိုးပေးခဲ့တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝေဖန်မှုတွေနဲ့ဇက်တိုက်ရင်ဆိုင်နေရပါတယ်။ဆန္ဒပြပွဲအ Virginia Pine, Charlotte Muga, the Thompson and Nature, Hita Hiaha, Lumu Diana Taigu, Pinin Javia, Lula Dupse, Midazune, Missy Driga, Maya Nijavare, Packing Pitu, Mark Hiagaro, Kulu, Biovare.
She loved people. She wanted equality.
Tua, Luleo Chicken, and Tandu Yamu, Lulare.
Now, Tuma, yes, some yachty, Sabro, Shinta, Nizayame, Lule, Grip Yujavare.
They tried to kill my child to shut her up.
Tomatomigo, no pay for two taki jarre. Time to get out to go, we don't tin shadoware.
Bigger as an initonga, Lubu Jizu, Wadi Rie, Sanapia Poku, Teyablade, Mutat Uga. Tempian Sanapia Tatu, Luo Tegu. Gane, Mawin, Takeraja. Here, Tisungia lava. Tamaradon, a trangaro.
You had a group on one side that was bad, and you had a group on the other side.
The Paga Puya Magamau, Don't the Paga Puya Javin Ole, a jumper day. But do my let her go, Piolo, Sanamashija, Damet, Tanara, Pioma. Sanapia Gajar and Nepesalunga Lurima, Pietana, Shinide, Sure, Damara Tranye, Piosuce, Bimaro, a daikan, Rebecca, Gangwamudi, Twalabare. Virginia Pine, Democrat, a teluto, my dinking, a culo, don't get mad.
There's an absence of moral leadership in the Oval Office right now. This is the kind of moment.
This is the moment you might show a bicycle, cause I'm willing anyway. Pitching a general Alamo, Susie Pineme, Joe Bicycle, Matema Pineme, cause on the hour, Tangi Maluani, Chemua.
Dr. Lumuko Yamale, take down Republican Rebecca, Weber Moody, Shinibare. Now Tamaraya, Imperial, Sibaye Gamsiga, Sibaye Gamsam Dile, no 20 Zavare. ဒီကိစ္စပေါ်သမရဘက်ကထောသာတကြီးတုံ့ပြန်ပြီးစီးပွားရေးကောင်စီကိုဖျက်သိမ်းကြောင်းမနေ့ပုံထုံးနေ့ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်အမေရိကန်စစ်အုပ်စီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုတန်ဖော့ကလည်းအမေရိကန်ပြည်ထောင်စုအမေရိကန်စစ်တပ်အတွင်းမှာတရူတန်ဆွဲရည်နဲ့လူမျိုးရေးခွဲခြားမှုတွေအတွက်နေရာမရှိဘူးလို့ပြောဆိုလိုက်ပြီးပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းက
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းသတ်ဆင်ကဏ္ဍတွေမှာတော့အရင်ဆုံးသွေးပြန်ကြောအားနေတာကနေဖြစ်လာတဲ့6နာယောဂါကိုဘလို့ကုသနိုင်တယ်လဲဆိုတာပြောပြပေးမယ်။ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်နဲ့အတူတိုင်းရင်သတင်းလောကကဏ္ဍကတော့
အချင်းချင်းနဲ့တခုနဲ့အစိုးရအဖွဲ့တခုနဲ့ပဲမပြူဖြစ်နေတယ်တပ်တော်အစိုးရဘက်ကအဓိကပဲသူရဲ့ကွန်ပျူတာချက်တွေရမှတ်တာလေ
ကချင်ပြည်နယ်အတွင်းလုံခြုံစိတ်ချစွာနေထိုင်နိုင်ရေးကချင်အစိုးရတဖွဲ့ရင်းနဲ့မအောင်မြင်တဲ့အကြောင်းပြောကြားထားတာနဲ့အတူတခြားတိုင်းဒေသတာအသီးသီးကသတင်းအစုံလင်းကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့တိုင်းကျမ်းမာရေးခန္ဓာကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာ6အနာနဲ့ပတ္တိစီကုသမှုအကြောင်းကိုနားဆင်ကြရပါမယ်သွေးပြန်ကြောအာနယ်ပြီး6အနာဖြစ်တာမှပြန်ပြောက်ဖို့ခက်ပေမဲ့ပတ္တိစီပေးတာနဲ့လဲလျောက်အနာယူတာတွေဟာကုသမှုကိုထိရောက်စေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့ထိရောက်မှုရှိသလဲဆိုတာကိုတော့နှလုံးခွဲစိတ်ဒုက္ခဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုသမှုဌာနအငိမ့်စားပါမောက္ခဌာနမှုဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคบังคับจ๊ะจ๊ะครับพี่ๆเรารู้ดีตีเปลี่ยนจอนี่ไม่ก้าวหน้าจ้า6รอบนี้มาอนาฤทธิ์ชิดากเราမြန်မာနိုင်ငံမှာဖြစ်လीရှိတာမျိုးဆရာကြီးဒီဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒါကိုဘယ်လိုကာကွယ်နိုင်တာနောက်ကာကွယ်ရကြတာဖြစ်လာလို့ရှင်လဲဘယ်လိုကုသနိုင်တာကိုပြီးခဲ့တဲ့တစ်ခေါက်တော့ကျွန်တော်တို့ရေပူးရအဖြစ်ပြောခဲ့ကြတယ်ပေါ့ဆရာเนาะအဲဒီတော့ဒီတစ်ခေါက်မှာတော့ဆရာကြီးဒီကုသမှုတစ်ခုစီကိုအသေးစိတ်ပြောဖို့စီစဉ်ထားပါတယ်ဆရာအဲ့တော့အခုလို့ဒီကုသပေးရတဲ့အဓိကရွေးချက်ကဘာလဲဆရာကြီးအဲ့ဒီကနေစပြပြပြပါ
ဒီကျေးပြန်ကျော်ဒီ6လောက်ဒီမှာမကောင်းလို့အနာကြီးဖြစ်လာနိုင်တယ်ဒီမဆိုင်ပဲနဲ့ဟိုပြစ်ထားလိုက်လို့ရှင်ဖြစ်လာတတ်တဲ့ပြဿနာပေါ့ဗျာဖြစ်လာပြီဆိုရင်အသက်အန္တရာယ်ချက်ချင်းဒုက္ခမပေးပေမဲ့လည်းရေရှည်မှာ quality of life ခေါ်တဲ့လူ့ရဲ့နေရာတရားနဲ့ရေပြာရမ်းကြဆင်းပြီးတော့လူတော်တွေနဲ့တွားမြင်ရပါညာကြီးဖြစ်တတ်တယ်နေရီရွာရီမှာအများကြီးရဲ့လူကြီးတွေမှာအထူးသဖြင့်အသက်ကြီးတဲ့လူကြီးတွေမှာအဲ့အနာကြီးဖြစ်တတ်တယ်ဖြစ်လို့ရှိရင်အဲ့ဒီအနာကြီးကဘယ်တော့မှမကျက်ဘူးဆိုတော့ဒါကြောင့်မလို့ဒီအနာကြီးနဲ့ပတ်သက်ပြီးတော့ကုသတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရွေးချယ်လေးတွေရှိပါတယ်ဒီလိုခြေထောက်မှာအနာကြီးဖြစ်ခြင်းအကြောင်းကတော့ခြေထောက်မှာသွေးပြန်ကြောတွေမှာသွေးတိုးနေတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီသွေးတိုးကိုကျွန်တော်တို့ကရှော့ပေးနေတာကျွန်တော်အဓိကရွေးချယ်ပဲနောက်တစ်ခုကသွေးပြန်ကြောတွေမှာသွေးတိုးနေလို့ရှိရင်ဒီ micro circulation ခေါ်တဲ့သွေးကြောအသေးလေးတွေမှာသွားနေတဲ့သွေးတွေအားလေပြင်းမာနေတဲ့သွေးကြောလေးတွေအဲ့ဒါကိုလေရော့ပေးဖို့လိုတယ်။နောက်တစ်ချက်ကဒီအနာတွေကိုကျွန်တော်တို့ကျက်သွားစေခြင်းနဲ့ရွေးချယ်လည်းရှိတယ်။နောက်တစ်ခုကကျက်သွားပြီးရင်နောက်ကပြန်မဖြစ်အောင်ဆိုတဲ့ရွေးချယ်လည်းရှိတယ်။နောက်ပြီးတော့အဲ့လိုအနာလေးတွေထပ်တည်းလည်းမဖြစ်အောင်ပေါ့လေဒီအနာမဖြစ်တော့မှအာ6လောက်ဒီ6လာလာလို့ပါတော့အဲ့လိုမဖြစ်အောင်ဆိုတော့အဲ့ဒီရွေချက်တွေအခြေခံပြီးတော့ကျွန်တော်တို့လုပ်ပေးနေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရွေချက်တွေကိုသိပြီးရခါကြတော့ဆရာကြီးဒီကုသနည်းအများကြီးရှိတဲ့အထက်ကပေါ့ဆရာနော်အရေးအကြီးဆုံးဆရာဒီဦးစားပေးပြီးတော့ဘယ်အချက်ကိုဘယ်ကုသမှုဆရာဒီကစပြီးတော့ပြောချင်လဲဆရာကြီ
းဒီကနေ့ဦးစားပေးပြီးပြောပြချင်တာကတော့ထိုက်ရောက်တဲ့လေ့ကျင့်ခန်းမှာဒီလူတွေမှာရှိရမယ်ဒါမှကိလေသာမှုကောင်းပြီးတော့ပြည်ပြန်ကြောတွေကတက်ကြွပြီးတော့နှလုံးကိုပြန်သွားနိုင်တယ်အဲ့ဒီကောင်ကသူအနာရီယာပရက်ရှာချပြီးယော့သွားနိုင်တယ်ဒါတစ်ချက်ပြောချင်ပါလေနောက်တစ်ချက်ကျွန်တော်အနေနဲ့အသာပေးပြီးပြောရမှာဒီကနေ့ကတော့ compassion and support ခေါ်တာပေါ့အဲ့ဒါကတော့ဘာလဲဆိုတော့အဲ့ဒီသွေးပြန်ကြောဒီမှာသွေးတွေမပြန်နိုင်မင်းနဲ့အောက်မှာသွေးတွေနဲ့ပြည့်ပြီးတင်းနေလို့ရှိရင်အဲ့ဒီနေရာတွေကိုအခြေခံပြီးတော့အနာရီဖြစ်တယ်အဲ့ဒီအနာရီပြီးတော့ pressure ကိုကျွန်တော်တို့ကသွေးပြန်ကြောရဲ့ pressure ကိုထော့ချင်တယ်ဘယ်လိုလုပ်ပေးရမလဲဆိုတော့အဓိကအပြင်တော့ဒါနှစ်ပေါင်းများစွာနေပုခဲ့တဲ့ဤပါပဲဒါကိုလည်းပေါ့ပေါ့ဆာဆာဒါအရင်ကြီးဦးစေးတွေပဲအာကူခွဲစိတ်တာပဲအာကူလို့အဲ့လိုနေကြရပြင်ဒါကိုနည်းနည်းအထင်သိမ့်မကြီးလို့ဖြစ်နေတကယ်မှာစေးတွေတဲ့အများကြီးအကျိုးရှိတဲ့က ကိုကျောင်းတစ်ခုဖြစ်ပါလေဒီလိုလူတွေမှာဆိုရင်ဥမာတရေလိုကရန်ရှုံသွားတဲ့ပတ်တီးရှိရဲ့ခရစ်ဘန်ဒေ့ဆိုခေါ်ပါလေအဲ့ဒီခရစ်ဘန်ဒေ့နဲ့ဂျင်းမျက်စီနားကနေစပြီးတော့အပေါ်ပေါင်းအရင်လောက်ကြည့်လို့ပတ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီသေးပြန်ကြောတွေမှာရှိနေတဲ့ pressure တွေကညော့သွားတယ်ညော့သွားလို့ရှိရင်အနာတွေကကျက်ဖို့ပိုပြီးများလာတယ်အဲ့လိုပတ်တဲ့အခါမှာလေကျွန်တော်တို့ fat လို့ခေါ်တဲ့ဂွန်းစားအနုမကျန်းတဲ့ဟာလေးနဲ့ခံပြီးတော့ပတ်တာပူကောင်းတယ်ဒါလည်းအခုကမှဆိုတော့တပြေးပြေးခစ်မိလာတဲ့အတွက်ကြောင့်ဒီအဲ့ဒီလိုမှာပေးရလို့ကျွန်တော်ဟိုမိန်းမတွေကျွန်တော်ဝတ်တဲ့ stocking ပေါ့အဲ့လို stocking မှာပဲ outbound pressure ကိုသူကဆုတ်လိုက်တဲ့အခါမှာ outbound pressure များတယ်တပြေးပြေးတွေ့ body ကျော်လာတယ်အဲ့တော့ graded pressure ပါတဲ့ stocking တွေနဲ့ဆွတ်တာလည်းရှိတယ်ဆိုတော့အဲ့ဒီဟာကဆိုလို့ရှိရင်အနာလီတော်တော်များများကိုရော့သွားနိုင်တယ်လို့ဒီလိုလူတွေမှာဆိုလို့ရှိရင်ပြည်ပြန်ကြောတွေကပြန်ပြီးတော့တုံးကောင်းလာပြီးတော့လဲကောင်းလာမယ်သူကပြန်ပြီးတော့အားရှိလာတာပေါ့နှစ်အားရှိလာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီပြန်လျှောက်တဲ့ပတ္တိကိုဆရာကြီးခုနကဒီအမျိုးသမီးတွေမှာတုံးတဲ့ stocking လိုမျိုးပါမျိုးပေါ့နော်ဘလောက်ကြာကြာဟိုဘယ်နှချိန်လောက်ပေါ့နော်ဒီနေ့ကိုဆွတ်ထားဖို့လိုမလဲဆရာကြီ
းဒါကတနေ့ကိုလည်းပတ်တာစရာမလိုဘူး24နာရီကျွန်တော်ဆိုလိုတာပတ်တာစရာမလိုဘူးနေပိုင်းနေမှာတော့ပတ်ထားမယ်ညသလိုချင်းဖြုတ်ထားလို့ရတယ်ဘာလို့လဲလူကညသလိုချင်းလဲအိမ်နေတာ ਉਹ လဲအိမ်နေချိန်မှာပြည်ပြန်ကြိုးရီယာပရက်ရှာအလိုလိုညော့တယ်အကြောင်းမလို့ညပိုင်းနေမှာဆိုရင်ဖြုတ်ထားမယ်ဖြုတ်ထားခြင်းအပြင်ဦးနာလီပါလဲလီဝင်လီတွက်တွေရှိသွားတာပေါ့နေပိုင်းနေမှာဆိုပတ်ထားမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရှုပ်နဲ့ဒီပတိစီရနဲ့အတူပါဆရာနောက်ထပ်ရောသူ့အတွက်ဒီအထောက်အကူပြုနိုင်တဲ့ကူညီမှုမျိုးရရှိနိုင်သလားဆရာကြီ
းနောက်တစ်ခုကပါလဲဆိုတော့ဒီအဓိကဟို၄ဘက်ချောင်းနေတဲ့ဘတော်ရီမှာဒီပြဿနာမရှိဘူးလူကတော့ခြေနှချောင်းပဲရှိတယ်နောက်ပြီးမတ်တလေရနေတယ်ဆိုတော့ဒီသွေးပြန်ကြောဒီပေါ်မှာ pressure တွေကအရန်ပြီးနေတယ်ဒါဟုတ် pressure ရှော့အောင်ပါပဲနောက်တစ်ချက်ကတော့လူဟာညသလိုရှိရင်အိတ်နေတယ်အဲ့တော့ confinement တူပဲဒီအနာရီကိုကြက်အောင်လုပ်ခြင်းလူတွေဟာစေးုံမှာမဟုတ်တော့မှအိမ်မှာလဲလျောင်းပြီးတော့နေတာဟာအင်တာမအကျိုးရှိတယ်လို့ကျွန်တော်ထင်တယ်အဲ့လိုလုပ်ခြင်းအပြင်လဲလျောင်းနေတဲ့အခါမှာခြေထောက်ရဲ့ပြည်ပြန်ကြော်တွေအားလုံးကမတ်တက်ရလိုက်ရင်ဒါသမားနဲ့တည်နိုင်တယ်ကြမတ်တက်ရလိုက်လို့ရှိရင်ခြေထောက်ကပြေပြေကြီးထောင်နေတွေ့ရတယ်လဲလိုက်လို့ရှိရင်အဲ့ဒီပြေပြေကြီးကပိန်သွားတယ်ဒါကျွန်တော်တို့အပြင်မှာတွေ့နိုင်တဲ့တွေ့ပြန်ကြော်လေးတွေအကွင်းကတွေ့ပြန်ကြော်လေးတွေဒီတိုင်းနဲ့လှဲလိုက်တာနဲ့လူအားနေလို့ကောင်းတယ်ကျွန်တော်လေးကိုမြောက်ထားလို့ရှိရင်နေလို့ကောင်းတယ်ဆိုလိုတဲ့အတိပဲက pressure ကို short ပေးလိုက်တာနဲ့ဒီတိုင်းနဲ့ခြေထောက်တွေမှာနေလို့ကောင်းလာတယ်ဆိုတော့ဒါကြောင့်မလို့အနာပေးပြီးတော့လှဲရောင်းနေတာဟာလည်းအကျိုးရှိတယ်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ဒီတစ်ခေါက်ကတော့ဒီတွေ့ပြန်ကြော်တွေမကောင်းလို့ဒီခြေထောက်မှာဖြစ်ရတဲ့အနာလေးနဲ့ပတ်သက်ပြီးတော့ဒီပြန်လျှောက်တဲ့ပတိစီတာနဲ့ဒီလျောင်းပြီးတော့အနိုင်ပေးတာကိုကျွန်တော်တို့အဓိကရှင်းပြခဲ့တဲ့တာပါဆရာနော်နောက်တစ်ခါမှတော့တခြားနေ့တွေကိုဆက်ပြောကြအောင်ဆရာနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးနှားဆင်နိုင်ပါတယ်ရှင်
ရရှိများရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခမ်းအနားကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားမှာဆက်ရှိနေတယ်လို့ပြောသူတွေလည်းရှိပါတယ်။မြန်မာတမတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။နေရီးယားဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေညတရားလေးလိုင်းကိုကြိုဆိုပါရစေ။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနဲ့တောင်ကိုရီးယားဆက်ဆံရေးချင်းတွေကိုဥအောင်ခင်သုံးသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေ။
တောင်ကိုရီးယားရင်ကျေးမှုဝန်ကြီးဌာနနဲ့ပြည်ပဆိုင်ရာရင်ကျေးမှုပလဲရေးကိုရီးယားဖောင်ဒေးရှင်းတို့ပူးပေါင်းပြီးကိုရီးယား TV ဇာတ်ကားတွေမြန်မာပြည်ကိုအခမဲ့ပေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။အစပိုင်းမှာနိုင်ငံပိုင် MRTV ကနေကိုရီးယားအချစ်ဇာတ်ကားပြသဖို့စီစဉ်ပါတယ်။မြန်မာပြည်သက်ကိုဖြေပျော်တဲ့ရွေးချက်နဲ့အချစ်ဇာတ်ကားကိုအခမဲ့ဖြန့်ဝေတာတော့မဟုတ်ပါဘူး။ကိုရီးယား TV ဇာတ်ကားကိုကြည့်ပါများလာရင်တောင်ကိုရီးယားနိုင်ငံပေါ်မှာအကောင့်မြင်သူတွေတိုးပွားလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကိုရီးယား TV ဇာတ်ကားတွေကိုအခမဲ့ဖြန့်ဝေနေတာဖြစ်ပါတယ်။တောင်ကိုရီးယားအပေါ်အမြင်ကောင်းလေးလေးတောင်ကိုရီးယားကွန်ပျူစီကိုလည်းသဘောကျလေးလေးဖြစ်လာအောင်ဖန်တီးတဲ့ဝါရဖြန့်ချက်တစ်ခုဖြစ်ပါတယ်။တရုတ်ပြည်မှာတောင်ကိုရီးယားဇာတ်ကားကောင်းမှုကြောင့်ကိုရီးယားအလှကုန်တဲ့အစားအသောက်တွေအလွန်ရောင်းကောင်းသွားတဲ့သာရကတွေရှိပါတယ်။အခြားကွန်ပျူစီကိုလူကြိုက်နေပေမဲ့အလားကောင်အယောင်တွက်နေတာဟာကိုရီးယားရည်ကျေးမှုကိုနှစ်သိမ့်သူတွေများနေတာကိုပြသရာရောက်တယ်လို့ပညာရှင်အချို့ကသုံးသပ်ပါတယ်မြန်မာပြည်မှာ TV ဇလန်60ရာခိုင်နှုန်းဟာကိုရီးယားဇာတ်ကားတွေဖြစ်ပါတယ
်ကိုရီးယားဇာတ်ကားဖြစ်စားတဲ့မြန်မာပြည်မှာတောင်ကိုရီးယားကိုသွားပြီးအလုပ်လုပ်ခြင်းသူတောင်းနေကြရှိနေပါတယ်ဒီနှစ်ထဲမှာမြန်မာလူသား4000ကျော်သာတောင်ကိုရီးယားကခေါ်ယူဖို့အစီအစဉ်ရှိပေမဲ့သွားကျင်သူက3000ကျော်ရှိပါတယ်။ကိုရီးယားဘာသာစကားနဲ့ကျွမ်းကျင်မှုစစ်ဆေးပွဲကိုအောင်မြင်မှသာရွေးချယ်ခံရနိုင်တာကြောင့်ဆံမွေးဝဲအောင်ဖို့ရင်းနှီးမြှုပ်နှံရတဲ့ပမာဏကလည်းအလွန်ကြီးမားပါတယ်။ကိုရီးယားဆံမွေးဝဲအောင်ဖို့အတွက်ပြင်ဆင်ရတဲ့ဈေးကကျပ်သိန်း30လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့တောင်ကိုရီးယားရောက်တဲ့အခါလစဉ်ကျပ်10သိန်းကျော်15သိန်းလောက်ရနိုင်တာမို့ရင်းနှီးရကြိုးနှက်နေသလိုဖြစ်နေပါတယ်။ကိုရီးယားထုတ်ကုန်လုပ်ငန်းစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာမြန်မာအလို့သမားတွေကိုတုံးကြပါတယ
်မြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံတဲ့ထိပ်တန်းစင်နိုင်ငံတွေမှာတောင်ကိုရီးယားလည်းပါဝင်ပါတယ်လော်တေနဲ့ဒေဝူတို့ကုမ္ပဏီကြီးတွေကစပြီးလက်လီဆိုင်စားတောက်ဆိုင်တွေအထူးဖွင့်ထားတာမို့ကိုရီးယားကုမ္ပဏီတွေကိုနေရာတိုင်းမှာတွေ့နိုင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဟန်တာဝရီလေစိတ်ကန်ထရိုက်ကိုတော့တောင်ကိုရီးယားမရပဲစင်ကာပူကရသွားပါတယ်။ရန်ကုန်ဒလဒလစီမံကိန်းကိုအမေရိကန်ဒေါ်လာတန်140နဲ့အကောင့်ထည့်ပို့ဖို့တောင်ကိုရီးယားကတာဝန်ယူထားပါတယ်။တမနီကျိုးဆိုင်ဇီလန်တော်တရာတိဆောက်မဲ့နေရာကပေးပေးရသူတွေကိုလွန်ခဲ့တဲ့နှစ်ကစပြီးရောကြီးပေးပြီးဖြစ်ပါတယ်။ကိုရီးယားချင်းငွေကိုအတိုးတက်တာစွာနဲ့ရယူပြီးတိဆောက်မှာဖြစ်လို့အနှစ်40အတွင်းကြီးအောင်ပြန်ဆက်ရမယ့်အစီအစဉ်ဖြစ်ပါတယ်။
လီဗီရာကောင်စီရေစင်းတက္ကသိုလ်နယ်မြေမှာတောင်ကိုရီးယားမြန်မာစစ်မှုလေယာတင်နှန်းကြောင်းလွန်ခဲ့တဲ့မတ်လကဖွင့်လှစ်ကြောင်းသိရပါတယ်မြန်မာစစ်မှုလေယာအသွင်ကူးပြောင်းမှုကိုတောင်ကိုရီးယားကကူညီပေးတဲ့အနေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်လေယာသုံးဆက်ဖြစ်စီကိရိယာမောင်းနှင်မှုနဲ့ထိမ့်သိမ့်ပြုပြင်မှုကျွမ်းကျင်အောင်တင်နှန်းတစ်ကြိမ်မှာလူ40လေးကျင့်တင်ကြားပေးဖို့ရည်ရွယ်ပါတယ်တောင်လူသမားတွေမှာလေယာသုံးစက်ကရိယာတွေရှိနေပေမဲ့ပြင်ဆင်ထိမ့်သိမ့်တဲ့ဘက်ကအားနေတဲ့အတွက်အခုလိုတင်နန်းဖွင့်ရတာပါအမေရိကန်ဒေါ်လာ6သန်းတောင်ကိုရီးယားဘက်ကယင်းနေပြီးမြန်မာစစ်မှုလေယာအသွင်ကူးပြောင်းရေးကိုတဒတ်တအားပါဝင်ကူညီဖို့သဘောဖြစ်ပါတယ
်မြန်မာရေနာနဲ့သဘာဝဓာတ်ငွေကိုတောင်ကိုရီးယားကစိတ်အဝင်စားဆုံးဖြစ်ပါတယ်လုခနေတဲ့အလုသမားဒုရှိနေတာဟာလေတောင်ကိုရီးယားအရင်အနည်းကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဖွံ့ဖြိုးရေးအကူအညီပေးတဲ့နေရာမှာတောင်ကိုရီးယားဟာအခြားအာရှနိုင်ငံတွေနဲ့အများကြီးနည်းနေပါလေ။ဥပမာ2010ကနေ2013အထိ73နှစ်အတွင်းမှာမြန်မာကိုတောင်ကိုရီးယားပေးတဲ့ဖွံ့ဖြိုးရေးအကူအညီဟာအမေရိကန်ဒေါ်လာတန်90သာရှိပါသေး။အခုမှအနောက်တိုင်းအကူအညီတွေများလာလို့အတတ်ပညာပိုင်းမှာတောင်ကိုရီးယားကဝန်ကူနေပုံရပါသေး။မြန်မာတောင်ကိုရီးယားတန်တမာဆက်ဆံရေးအနည်း40မြောက်အထိမ်းအမှတ်ဖြစ်နိုင်ငံကပကြီးပညာရှင်20ရက်လက်ရာတွေကိုလွန်ခဲ့တဲ့ဇူလိုင်လကရန်ကုန်မှာပြသပါတယ်။အမှုပညာမှာလည်းသူတို့ပြပွဲတွေလုပ်နေတာဟာ3နှစ်လောက်ရှိနေပါပြီ။စီးပွားရေးတွေမကဘဲယဉ်ကျေးမှုအမှုပညာဘက်မှာပါတောင်ကိုရီးယားဘက်ကပါဝင်လာတာထင်ရှားပါတယ်။ဒါပေမဲ့တရုတ်နဲ့ဂျပန်ကိုပြန်ဆိုင်နိုင်လောက်အောင်အင်အားမရှိသေးပါဘူး။အခြေအနေကြည့်ရတာကတော့မြန်မာတောင်ကိုရီးယားဆက်ဆံရေးဟာအရှင်းအဟုန်နဲ့တိုးပွားလာဖို့တာရှိပါတယ်ခင်ဗျာ။
ောင်ခင်ရဲ့မြန်မာရေးသံတက်ချက်ကိုကြာသာပတိနေ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလှကဏ္ဍကိုလည်းနှာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီကြပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတန်ဃာရိုတွေအပါဝင်တီတူတွေစုပေါင်းပြီးတော့ဆန္ဒထုတ်ဖော်ခဲ့ပါတယ်။ KNU ကရင်မျိုးသားအစည်းအရုံးရဲ့အာဇာနည်နေ့အခမ်းအနားကိုမြမတက်တော်ကနေတားဆီးပြတယ်ဆိုတာနဲ့ကချင်ပြည်နယ်နမ်တီကခရိုင်အတင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြန်နိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့လာရောက်တွေ့ဆုံနေတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တန်ဃာရိုတွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲတွေကိုဒီလ23ရက်နေ့ကတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲတွေမှာမောင်တော်ဘူးတီတောင်နဲ့ရတိတောင်မြို့နယ်တွေမှာပါဝင်တဲ့မေယူဒေတာမှာရခိုင်တိုင်းသားတွေနဲ့ရခိုင်မျိုးနွယ်စုဝင်တွေတက်ဖြတ်ခံနေရတာကိုကာကွယ်ဖို့အတွက်ပြည်သူစစ်ဖွဲ့ပေးဖို့ဘင်္ဂလီတွေကိုထောက်ပံ့ပေးနေတဲ့ UN အပါအဝင်နိုင်ငံတကာ NGO တွေကိုရခိုင်ပြည်ကနှင်ထုတ်ပေးဖို့နဲ့လက်နက်ကန်အကြမ်းဖက်သမားတွေကိုအပြစ်သက်ချေမှုန်းပေးဖို့အပါအဝင်အချက်၄ချက်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုဩဂုတ်လ23ရက်နေ့နေ့လယ်ပိုင်းကစစ်တွေဘူးတီတောင်မောင်တော်မြောက်ဦးပုံနာကျွန်းရတိတောင်စတဲ့မြို့တွေမှာအင်အားတောင်းနဲ့ချီပါဝင်ပြီးကြပြိုင်တီးပြုလုပ်ခဲ့ကြတာပါလက်ရှိမေယူဒေတာမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုးချထားပြီးဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာညမထွက်ရအမိန့်ကိုနှစ်လတိုးထားသလိုရတိတောင်မြို့နယ်ကကျေးရွာအုပ်စု17စုကိုလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်
NCA ပြည်ချက်လက်မှတ်ရေးသူးထားတဲ့ KNU ကရင်မျိုးသားစည်းရုံးရဲ့ကရင်အာဆာနီနေအခမ်းအနားမှာစည်းရပြခမ်းအနားမလုပ်ဖို့မြောက်ရီမြို့နယ်နှုတ်ဖိုးရွာမှာပြုလုပ်တဲ့ခမ်းအနားတွင်မြမတပ်မတော်ကနေလက်နက်ပြည်စုံနဲ့ဝင်ရောက်တောင်းဆီးခဲ့ပါတယ်။ဩဂုတ်လ12ရက်နေ့ကရင်အာဆာနီနေကျင်းပချိန်မှာမြောက်ရီမြို့သင်္ကန်းညင်တောင်ခြေဆိုင်မြမတပ်မတော်စိတ်ကူကဲရေးဌာနချုပ်အမှတ်8တပ်မှုနဲ့သူအင်အား30ကျော်လက်နက်ပြည်စုံနဲ့ဝင်ရောက်လာတဲ့အတွက်အာဆာနီနေခမ်းအနားမပြည့်စုံပဲပြက်ပြဲသွားရတယ်လို့ရွာခံတွေကပြောပါတယ်။KNU ထိန်းချုပ်နယ်မြေထဲမှာပွဲကျင်းပရင်စစ်ရေးပြပါပါရမှာဖြစ်လို့ညီတူမှဝင်ရောက်တားဆီးလို့မရဘူးလို့အဆိုပါတားဆီးတဲ့လို့ရပေါ်မှာတရင်မျိုးရလူမျိုးကြီးတတ်မှာတော့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောကျော်နီကပြောပါရယ်နှုတ်ဖိုးရဟာ KNU တပ်မှ6ရက်အစုစစ်ကြောင်းနယ်မြေတွင်းမှာရှိပြီးအဲ့ဒီခန်းသားမှာ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစေဖို့လည်းတက်ရောက်နေပါရယ်
မြန်မာအစိုးရစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်တနိုင်းမြို့နယ်လဝကျေးရွာသား3ယောက်ကိုလွှတ်ပေးဖို့အတွက်မိသားစုဝင်တွေကဩဂုတ်လ17ရက်နေ့မှာသတင်းစာရှင်းလင်းပွဲနဲ့အတူအစိုးရထံစာရေးပို့တောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။ဇွန်လ20ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးလမ်းနော်ကြာဇွန်လ31ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးကမန်ကြလာနဲ့ဦးလပန်ကံထွေတို့ကိုအစိုးရတပ်ကအခုထိဗမာဖမ်းဆီးထားတာမသိရတဲ့အတွက်အသက်အန္တရာယ်ကိုစိုးရိမ်ပြီးခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်ဥလပံကံထွန်းနဲ့ဥကမန်ဂျာလာကိုတနိုင်းမျိုးကနေလဝါချေးရွာအစင်းလမ်းမှာအစိုးရစစ်တပ်ဒွန်ပောင်အခြေချခလာရ290ခွန်းကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ဖမ်းဆီးခံရမှုနောက်ဆက်တွဲအခြေအနေတည်အတိကျမရရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ
်ရှမ်းပြည်နယ်လာချိုမြို့နယ်ချေးရွာတွင်ဖြတ်တန်းသွားတဲ့ကားလက်စီးကိုအစိုးရတပ်မတော်စစ်ကြောင်းကပြစ်ခတ်လိုက်တဲ့အတွက်တရားမဲ့ရကြလွန်တဲ့အတွက်လွှတ်တော်သွင်းမှတင်ပြသွားမယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဝမ်လျံခန်းကပြောပါရယ်ပြီးကြတဲ့ဩဂုတ်လစီးရင်နေတုန်းကလာရှူမြို့နဲ့နမ်မလူမြို့အကြားဤနိုင်ကျေးရွာတွေမှာနမ်မလူကနေလာရှူဘက်ကိုလာနေတဲ့အရကားနစည်းကိုအရှိမျောက်ပိုင်းစစ်ဌာနချုပ်လောက်ခံသတ်မတော်စစ်ကြောင်းကပြစ်ခတ်ခဲ့တာပါပြစ်ခတ်မှုကြောင့်ကားနစည်းကိုထိမှန်တဲ့အပြင်ရွာသားတွေရဲ့နေအိမ်သုံးလုံးလည်းထိခိုက်ပျက်စီးတာကြောင့်ကျေးလက်လူစုလုံခြုံရေးနဲ့စိုးရိမ်ထိလာမှုကိုကုစားပေးဖို့နောက်နောက်ရက်ွက်တွင်အကြောင်းမဲ့ပြစ်ခတ်မှုတွေမပြုလုပ်ဖို့လွှတ်တော်သွင်းမှစင်မြတောင်းဆိုသွားမယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဘက်ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံခန်းကပြောပါတယ်
Kitchen Pine Ma Asoya Satanet Kitchen Lula Yitamro King and Yita, Natan Satakune Kadega, Type Wave Chipwala at the shop, Type Wave Chisin at Dwayne, Asoya Damro Beka, Matia, Athen Satwe Mu Poma, Sakon, Tinet, Pansi Muri, Shini, Kebari. Ogula Satyaniga, Asoya Damyaga, Kusum Yua at Dwayne, Winya, Pika Kajin, Pansi Kosong, Dwagate, Siama, Way Sine, Yuada Sat Ugo, Ogula Satoyaniga, Pian Lu, Bilavari, Thrune to Yuarema, Pimini, Yuada. ตองหยาจอกูแลกะชินเย็นจันเยอโจซองอภเผ่พีซีจีเนกะชินเนชินครีนอภเผ่โจเคบีซีอถุถุตรีเยมูไตขะดอยาดอกเตอร์คาลัมซัมซุนโนอู้ซองพีตวายอกคอทุ่งนั่นเคราผิดไปอะกุโลยัวเรมานองซงจันนี่เดยัวดาฤโกคอยูนั่นโบอะตรพีซีจีอภเผ่กะกะชินปินเนอโซยอภเผ่โกอกุลาสัตเนยะนี่กะอะสะติงแคปีนาวเหี่ยวป้ายตันสิทธานาจุมาปาขะไตมูเยควินปิวชันเนกุโลลุ่มเหี่ยวเคราผิดไป
ကချင်ပြည်နယ်အစိုးရအဖွဲ့ကနမ်ဒီခရီးအတင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြန်နိုင်ရေးအတွက်ကချင်ပြည်နယ်ဦးအောင်မြို့နယ်နဲ့တနိုင်းကဆုံကြီးရွာအတွင်းမှာဖြစ်ပွားခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်ဒီခရီးအတင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြန်နိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့ကနဘူဒူးနေမှာလာရောက ချမ်းတွေကိုလာရောက်ကြည့်ရှုခဲ့တယ်လို့နမ်ဒီကက်တရက်အတင်းတော်တာဝန်ခံဆရာအိုင်းဆက်ကပြောပါတယ်
ဒီကပြောရတာတော့ဒီဟာကိုပြန်လာနိုင်ဖို့အတွက်အားလုံးဝိုင်းဝန်းကူပေါင်းပြီးမှပြည်နိုင်ကြမှာလူတိုင်းရှာမယ်ပေါ့အဲ့လိုပြောသွားပါတယ
်တပိမိုးကောင်းစကားခမှုပုံမှုကြီးကြော်ခံထွန်းကလည်းဒုက္ခတွေအိမ်ပြန်နိုင်ရဲ့အတွက်တိုက်တွန်းပြောဆိုခဲ့တယ်လို့ဆရာအိုင်းဆက်ကပြောပါတယ်
ဒီစကြောင်းတွေလုံးဝမရှိတော့ကြောင်းအမှတ်ခံပါတယ်သူရဲ့ဥဟိကျင်းသွားပြီးစာဆက်ယူထားတဲ့အားလုံးသုံးဆုံးဖို့မဖြစ်ဘူးအဲ့တော့အားလုံးပြန်သွားကြပါပြန်ပြီးမှနေထိုင်ကြပါအဲ့ဒါတစ်ချက်ပြောပြီးတော့မှဒါပေမဲ့တော့အဲ့မှာ PID နဲ့ရောနှောပြီးမနေရဘူးပေါ့ရွာထဲမှာ
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကကစုံကျေးရွာတွင်ကိုတပ်မတော်ဖွဲ့ကနေဝင်ရောက်လာပြီးပြစ်ခတ်မှုဖြစ်ပွားခဲ့လို့အခုလိုရွာသားတွေနေရက်ကနေတိမ်းရှောင်လာရတာလို့ဆရာအိုက်ဆက်ကဆက်ပြောပါတယ်
ဒီရနေ့မှာတော့ဒီငနေဒီအစိုးရတမတော်တွေကဆဲဖို့ဝန်လာတာပေါ့လေနော်ရစ်ပေါ်တွေကိုတွေ့တော့ရွာသားတွေကဆွတ်ကြည့်ကြတယ်ရှိမှာပေါ့ဆဲလေတော့မပြေးနဲ့ဆိုပြီးမှဟွာလေပြေးတော့စနက်နဲ့ကြည့်လိုက်တယ်လေမျိုးပေါ့လေရွာသားတွေကဆက်ပြေးလာ
ပြစ်ခတ်တိုက်ခိုက်မှုအတွင်တမတော်ဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့ရွာသား10ဦးကိုလည်းကချင်ငင်းချမ်းရဲ့ကျိုးဆောင်တွေပါတာရဲ့တင်းဖွဲ့ခေါင်းဆောင်တွေကနေဒေတာခမြန်မာတမတော်စကခမှုတွေနဲ့ညှိနှိုင်းပြီးပြီးခဲ့တဲ့ဒီနေ့မှနေ့မှပြန်လည်လွတ်မြောက်ပေးလိုက်ပါတယ်ဒေတာခံတွေလုံခြုံပေးကင်းစွာနေထိုင်နိုင်ဖို့ဟာတမတော်ဘောထားပေါ်မူတည်နေတယ်လို့ကချင်ငင်းချမ်းရဲ့ကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ
်ကချင်ပြည်နယ်တစ်ခုနဲ့အစိုးရအဖွဲ့တစ်ခုနဲ့ပဲမပြူးတင်နေတယ်တပ်တော်အစိုးရဘက်ကအဓိကပဲသူရဲ့ကွန်ပျူတာတွေရမှတ်တာလေသွားလို့လာလို့လုံလုံခိုင်လို့ရတယ်အနေထားမှရှိတယ်ဒါပေဖြစ်နေတော့အဆင်အနေကြတော့မှလည်းတကယ်တော့အစိုးရနဲ့ဒီပြမလည်းပဲအဲဒီပြည်နယ်အစိုးရတွေကလူပိုင်ခွင့်ပြေဝ
ဒီတက္ကံတပ်ဖွဲ့တွေအနေနဲ့စစ်ပေးဆောင်ဒုက္ခတွေတွေနေရရင်အ мян ပြန်နိုင်ရေးဝိုင်းဝင်းညှိနှိုင်းအဖြစ်ရှာတော့မှဖြစ်တယ်လို့အစိုးရဒေတာအတွင် KIA တပ်ဖွဲ့ဝင်တွေရှိနေရင်နေမီရှင်းလင်းရေးဆက်လက်လှုပ်ဆောင်ရအောင်မှဖြစ်လို့ပါရာရေးအဖွဲ့အတီးတီးကောင်းဆောင်တွေအနေနဲ့ကူညီကြဖို့လိုတယ်လို့တိုင်မူးကိုစားပုံမူကြီးကျော်ခိုင်ထွန်းကပြောပါတယ်ကချင်လူလတ်ရဲ့အဖွဲ့အစည်းနဲ့စစ်ပေးဆောင်တွေကိုနေရရင်ပြန်ဖို့တွန်းအားပေးပေမဲ့တစ်ဖက်မှာတပ်မတော်ကနေ KIO ကချင်လူလတ်ရဲ့အဖွဲ့အပေါ်ထိုးစစ်ဆင်တဲ့အနေထားကြောင့်ဒေသအတွင်းလုံခြုံရေးအတွက်စိုးရိမ်နေရဆဲလည်းဖြစ်နေပါတယ်
။ဆက်ပြီးတော့ဒီနေ့မှကြာရောက်တဲ့မွန်တော်လိုင်းရင်းနေ့မှာစစ်ရေးကြတာတွေတနက်ဖောက်အလေးတူတာတွေမလုပ်ဖို့တပ်မတော်ဘက်ကနေမွန်ပြည်သက်ပါတီကိုတားမြစ်မှုတွေရှိခဲ့ပါတယ်။စစ်ရေးကြခန္ဓာကိုနှစ်ဆင်ကျင်းပနေပေမဲ့ဒီနေ့မှတားမြစ်လာတာဟာNCA လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီအပေါ်ဖိအားပေးတဲ့လှုပ်ရွေးလို့လည်းအမြင်ရှိနေကြပါတယ်။မင်းရဲ့စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။မွန်တော်လန်ရဲ့နဲ့အပြီးမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေမွန်ပြည်သက်ပါတီကိုခေါ်ယူမေးမြန်းမှုတွေရှိခဲ့တယ်လို့မွန်ပြည်သက်ပါတီပြည်တွင်းဆက်ဆံရေးတာဝန်ခံနိုင်ဝင်းလှကအခုလိုပြောပါဗျာ
။ဒီဘက်မေးတဲ့ဒီဘာကြီးကိုကျန်နေတဲ့ပေါ်ကျွန်တော်တို့ပြောရတာဒီအမျိုးသားရည်ရှိတဲ့ပေါ်ထောက်ကိုကျွန်တော်တို့ကအဲ့ဒီလူကျေပဲနောက်တစ်ချက်ကဒီကျွန်တော်တို့မျိုးသားရေးလောက်ချောင်းမှာကြိုးပမ်းနေတဲ့အကောင့်ဆောင်နဲ့ဒီလိုမျိုးရှိတော့သူတို့ရဲ့ဒီဂုံကြီးကြီးကိုအောင်မိပြီးတော့ကျွန်တော်တို့ခရီးမှပြည်နေနေနဲ့ဒီအသိမှတ်နေပါတယ်နော်အဲ့ဒါလေးနေတော်လဲရောက်တယ်ဒီတော်လာကြီးတွေတော်လဲရောက်တော့ကျွန်တော်တို့အဲ့ဒါကိုပြန်ပါတော့
မွန်ပြည်တပ်ပါတီအနေနဲ့ဘိုးအစီပြုတ်လောက်တဲ့ခန်းသားတွေမှာဆေးရပြစီစဉ်တွေနဲ့ပြုတ်လောက်လို့ရှိပေမဲ့ဒီနှစ်မှသာတာမြင့်ခံရတယ်လို့လည်းမွန်ပြည်တပ်ပါတီကပြောပါရ
မွန်ပြည်တပ်ပါတီအပေါ်အခုလိုတာမြင့်တာဟာ
အကျဉ်းခေါ်နှဆယ်မြောက်မော်မျိုးလာနေတောင်းကလည်းမွန်ပြည်တပ်ပါတီဘိုးအစီကျင်းပသွားတဲ့အခမ်းအနားမှာစီးရဲပြစီစဉ်တွေမပြုတ်လောက်ဖို့မွန်ပြည်နယ်ဆိုးရဖွဲ့လုံခြုံရေးနဲ့နိုင်ဆက်ရေးရာဝန်ကြီးကနေတားမြစ်မှုတွေလည်းလောက်ခဲ့ပါတယ်မွန်ပြည်တပ်ပါတီကနေကျင်းပပြုတ်လောက်တဲ့ခမ်းအနားတွေကိုအကြောင်းပြပြီးတော့မွန်ပြည်တပ်ပါတီလှောက်ရှားရာနယ်မြေဒေသတွေမှာမြန်မာတမတော်ကနေစစ်အင်အ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါ။ရခိုင်ပြည်နယ်မောင်တောခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတန်ဃာတော်တွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဒီလ၃ရက်နေ့မှာကျင်းပခဲ့ပါတယ်။
တော်ရှိရဲ့ခုနားဆင်ကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။ထိုင်းနယ်စပ်ဒေသကနေပြီးတော့တိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလောကဏ္ဍကိုနားဆင်ကြရတာပါရှင်။ အခုကြာသာပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်ခင်ပြုပေးကပြောပြပေးပါအောင်မယ်ရှင်။ဗီဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်ပွားခဲ့တဲ့သွေးထွက်တမ်းရုပ်အကြမ်းဖက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မှတ်ချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြကြတယ်လို့ဆိုပြီးတော့သတင်းမီဒီယာတွေနဲ့ Republican Chairman Lindsey Graham ကတမရတော်နဲ့ထရမ့်ကဒီကနေ့သူ့ရဲ့ထူးခြားစာမျက်နှာမှာဝေဖန်လိုက်ပါတယ်။ရှာလော့စ်ဘေးဖြစ်ရတဲ့ပတ်သက်ပြီးတော့တမရရဲ့မှတ်ချက်စကားကို Republican နဲ့ Democrat အမတ်တွေအပြင်စီးပွားရေးခေါင်းဆောင်တွေနဲ့စစ်ဖက်ထိတ်တန့်ရာရှိတွေကလည်းဝေဖန်ခဲ့ကြတာပါ။ဒီထဲမှာတူဦးပါဝင်ဖြစ်တဲ့ Republican Chairman Graham က တမရကိုဒီဝေဖန်ခဲ့တာနဲ့ပတ်သက်ပြီးတော့မစ္စတာဂရီဟမ်ဟာအမေရိကန်ပြည်သူတွေစိတ်သက်သာအောင်ဖြောင့်ပြပဲနဲ့ဒီသွေးခွဲအောင်လုပ်နေတယ်လို့ဆိုပြီးတမရကပြောပါတယ်။ရှာလော့စ်ဘေးမှာဆန္ဒပြခဲ့ကြတဲ့လူမျိုးကြီးစိုးရေးဝါဒီတွေနဲ့ ကွယ်လွန်သွားခဲ့တဲ့မစ္စဟေယာလို့တံပြန်ဆန္ဒပြသူတွေကိုတမရကတန်းလှူထားပြီးနှိုင်းယှဉ်ပြောတာတော့မကောင်းဘူးလို့ဂရီဟမ်ကတမရကိုဝေဖန်ခဲ့တာဖြစ်ပါတယ်။ဒီဆန္ဒပြပွဲမှာကွယ်လွန်သွားခဲ့တဲ့ဒီ Miss ဟေယာအတွက်ဖျောင်းနိုင်ခြင်းဝတ်ပြုစစ်တောင်းပွဲကိုလည်းဒီရှာလော့စ်ဘေးမြို့မှာဗဟုနည်းညကကျင်းပခဲ့ပြီးတော့လူပေါင်းများစွာပါဝင်ဆန္ဒပြခဲ့ကြပါတယ်ရှင်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲဆေးလေ့ကျင့်မှုတွေရှေ့သတင်းပတ်တဲ့စတင်မယ်လို့အမေရိကန်ထိပ်တန့်ဗိုလ်ချုပ်ကြီးဂျိုးဆပ်ဂျန်ဖိုကပြောဆိုလိုက်ပါတယ်။နှစ်စဉ်ဆေးလေ့ကျင့်မှုတွေမဟုတ်ဘူးတရုတ လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထက်လောင်းအမခံပြောကြားတဲ့အကြောင်းတောင်ကိုရီးယားသမ္မတမူဂျင်အင်းကပြောပါရယ်ရှင်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရေးမှူးကမက်အီတန်စင်ဖြစ်ပြီးအသံထမ်းအင်ဂျင်နီယာကတော့ Brighted Sonia ဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49လိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.